Welcome to the Voice of America in Burmese.
မင်္ဂလာနေကြပါရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ23ရက်ကြာတာရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိစတင်ထုတ်လွှင့်ပေးနေပါတယ်။ line meter 19.25 32နဲ့ line meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါတွေ့ဖက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ Facebook စာမျက်နှာနဲ့ website စာမျက်နှာတွေကနေလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ္မာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ရဲ့မြန်မာနိုင်ငံခီးစဉ် NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးတာဝန်ယူခဲ့သူဦးစိုးဝင်းဦးမကြီးကင်ဆာနဲ့ခွဲစိတ်ကုသမှုခံယူနေရတာဖားကန်ကြောက်စင်းတဲ့မြေပြုံမှုကြောင့်တိတ်ဆုတ်သူ၃ဦးရှိသွားပြီးစတဲ့သတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလောမှာတော့ရခိုင် NLD ဝန်ကြီးချုပ်နဲ့စီပင်ဝန်ကြီးနှုတ်ဦးရေးကောက်ပွဲပုံမှန်နဲ့ထတ်တိုးတရားစွဲခံရတာနဲ့ပတ်သက်ပြီ
းပုံမှန်တရားစွဲခံတာကဒီနေ့ကိုယ်ကတည်းကဒီလိုမလေးရတဲ့လိုပြောရအာဂတိဘုမတိုင်ခင်ရဲ့ဒီလိုကိုဒီလိုဖြစ်ထားရတဲ့ဒီလို
ရခိုင်ဝန်ကြီးချုပ်ရဲ့ရှင်နေပြောသွားတာပါဒီကြောင့်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတွေနဲ့အတူအိန္ဒိယနိုင်ငံသားရေးအတွင်းဝင်နဲ့စစ်ကောင်စီအကြီးအကဲဒီကနေ့တွေ့ဆုံတဲ့သတင်းအပါအဝင်သခိုင်းဘက်မှာစစ်ကောင်စီကရဟတ်ရင်နဲ့တိုက်ခတ်တာရခိုင်ပြည်နယ်တဲကမွတ်စလင်တွေတောင်ကုန်းမြို့နယ်တွေမှာဖမ်းဆီးခံရတာဒီလိုနောက်ဆုံးရသတင်းပြဖို့ချက်တွေနဲ့အတူကြာတာရေးနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာတာဖမ်းဆီးခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းရတာနဲ့အကြမ်းဖက်လောက်ရအားလုံးလုံးဝရပ်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဟတ်ဖာဒန်ရှရင်ဂလာကပြောပါတယ်မြန်မာနိုင်ငံကိုနေရကြတရားဝင်အလုပ်သဘောလာရောက်တဲ့ခီးစဉ်အတွင်းတွေ့ဆုံမှုတွေမှာအတွင်းဝန်ရှရင်ဂလာကအဲ့ဒီလိုအလေးနဲ့ပြောဆိုခဲ့တာဖြစ်ပြီးအိန္ဒိယနိုင်ငံသားဝန်ကြီးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံပြည်ပကပြည်လေအာဆီယံနဲ့စစ်ကောင်စီအကြသဘောတူညီမှုရရှိထားတဲ့အာဆီယံအခြေခံမူပေါင်းတွေကိုအိန္ဒိယကထောက်ခံကြောင်းနဲ့အဲ့ဒီမူပေါင်းတွေကိုအများဆုံးအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားအတွင်းဝန်ကအလေးပေးပြောကြားခဲ့တယ်လို့လည်းဆိုပါတယ်။စစ်ကောင်စီအကြီးအကဲအပါအဝင်တခြားစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်အိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရပ်သူတို့ဖြင့်မနစ်ပူရာပြည်နယ်ချူရာချမ်ပူခရိုင်အတွင်းအိန္ဒိယစစ်တပ်အရာရှိတူနဲ့သူ့မိသားဝင်မိသားစုဝင်တွေလှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့နှစ်နိုင်ငံနယ်စပ်ဒေသတစ်လျှောက်ငြင်းငြင်းတည်ငြိမ်မှုရရှိအတွက်အကြံဖက်မှုတွေရတံ့ဖို့တစ်ဖက်နိုင်ငံကိုခြေကိုယူပြီးတခြားတစ်ဖက်ကိုအနေရဖြစ်စေမဲ့လှုပ်ရက်တွေလှုပ်ခွင့်မပြုဖို့စတဲ့ကိစ္စရပ်တွေကိုထက်သွင်းဆွေးနွေးကြတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ရှရင်ဂလာနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျီမင်းအွန်လိုင်းတို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီသတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာရွန်ဝင်နဲ့မြန်မာကျပ်ငွေဓာတ်ရိုက်လဲလဲအသုံးပြုခွင့်ပြုထားသလိုပဲအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာလည်းအလားတူဓာတ်ရိုက်လဲလဲအသုံးပြုခွင့်မကြခင်လုံဆောင်သွားမယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရတယ်။နိုင်ငံရေးအတွင်းဝန်ရှင်ဂလာဟာစစ်ကောင်စီကတာဝန်ရှိသူတွေအပြင်အနယ်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေမြန်မာနိုင်ငံမှာရှိနေတဲ့တခြားနိုင်ငံတွေကတန်တမာနေကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကပြောပါတယ်။ဒါပေမဲ့လည်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများအပြားကိုစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထောင်ချနေတဲ့အခုလိုအချိန်မျိုးမှာ NLD ပါတီကိုစားပြုပြီးဘသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာတော့အတိအကျမသိရသေးပါဘူး။အတွင်းဝန်ရှင်ဂလာရဲ့ခီးစဉ်ဟာမြန်မာနိုင်ငံစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယအစိုးရအဖွဲ့တွေကအဆင့်အမြင့်ဆုံးတာဝန်ရှိသူတူလာရောက်တာဖြစ်ပါတယ်ခင်ဗျာ
။ NLD အစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကဒင်းတောင်ဆေးရုံမှာအရေးပေါ်ခွဲစိတ်ကူတောင်းမှုခံယူခဲ့တာကြောင့်ဒီကနေ့စစ်ဆေးကြားနာတဲ့နိုင်ငံတော်လှုပ်ရချက်အနဲ့ဆွဲဆိုရတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ပတ်ယုံကြည်မတိုင်ခင်နဲ့ဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့ဦးမကြီးကင်စာအတွက်ဒီဇင်ဘာလ21ရက်နေ့ကခွဲစိတ်ကူတာမှုခံယူခဲ့ရတယ်လို့သူနဲ့နှီးဆက်သူတို့က VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်ကဲ့ဦးစိုးဝင်းကဆေးရုံမှာ21ရက်နေ့အောင်ဆွေးရှင်းလုပ်ရတယ်။အော်သူကဟွာလေဟိုပါကြီးကင်စာလို့ပြောတာ။21ရက်ကခွဲတယ်ဆိုတော့21ရက်ပေါ့ဒီနေ့။ထိလေးဟုတ်တယ်ဟုတ်တယ်တိုက်တယ်။
အသက်60ကျော်ပြီဖြစ်တဲ့ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးတော့မသိရသေးပါဘူး။အရေးပေါ် ICU ထဲမှာပဲကုသမှုခံယူနေရတယ်လို့သိရှိထားရပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းချန်နဲ့အဖွဲ့ဝင်စီမံကိန်းဗဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဗဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းနဲ့စီမံဗဏ္ဍာဆက်မှုဒုဝန်ကြီးဦးဆောက်အောင်တို့၅ဦးကိုစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံတော်လှုပ်ရှားအပ်နဲ့ဆွဲဆိုတော်တဲ့အမှုတွေအပတ်စဉ်ကြာသပတေးနေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်နေတာဖြစ်ပါတယ်ယုံကျင်းကတော့လာမယ့်ဒီဇင်ဘာလ30ရက်နေ့ကိုထပ်မံချိန်ဆိုရပါတယ်ဦးစိုးဝင်းရ NLD ပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပြီးတော့2018ခုနှစ်မေလကစလို့ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်မော်စီစာကျေးရွာကအောင်တာယာမော်နှစ်အနာကရေကန်ထဲစွန့်ပစ်မြေစာပင်ပစ်တဲ့နေရာမှာမနေ့ဒီဇင်ဘာလ22ရက်နေ့ကမြေပြိုကျခဲ့တာကြောင့်ပျောက်ဆုံးနေတဲ့အရေးမစေးကြောက်ရှာသူအလောင်းနှလောင်းကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ထပ်မံတွေ့ရှိခဲ့ပါတယ်။ဒီမတိုင်ခင်ကတလောင်းတွေ့ရှိခဲ့ပြီးဖြစ်တာကြောင့်ခုချိန်ထိအတိပြုနိုင်တဲ့သေဆုံးသူ3ယောက်ရှိသွားပြီဖြစ်ပါတယ်။ဒီမြေပြိုကျမှုကြောင့်အရေးမစေးကြောက်ရှာနေသူဒါဇင်နဲ့ချီပျောက်ဆုံးနေစေဖြစ်ပါတယ်။ညဘက်မိုးရွာပြီးမြူတွေဆိုင်နေတဲ့အတွက်မနေ့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုခိတရဆိုင်ခဲ့ရပါတယ်။သေဆုံးသူတွေထဲကတအူးဟာအသက်23နှစ်အရွယ်စကိုင်းတိုင်းရမပင်မြို့နယ်ကဖြစ်တယ်လို့ဆိုပါတယ်။ဖားကန့်မြို့နယ်ကကြောက်တွင်းနေအနီးဝန်းကျင်မှာရေမစေးကြောက်ရှာသူတွေဟာမြန်မာနိုင်ငံအတွင်းဝေးလာခေါင်ဖျားတဲ့ဒေသအစုံကနေလာရောက်ကြသူတွေဖြစ်ပါတယ်အခုလိုပြိုကျသွားရတဲ့မြေစာပုံရဲ့အခြေကပေ150ပတ်လည်ရှိပြီးအမြင့်ပေကလည်းပေ100လောက်မြင့်တယ်လို့အဲ့ဒီဒေသမှာရှိသူတွေကပြောပါတယ်ကြောက်စင်းရှာဖွေခဲ့တဲ့ကုမ္ပဏီက2019ခုနှစ်ခရက်ကဆွန့်ပစ်သွားခဲ့တဲ့မြေစာပုံအောက်မှာရေမစေးကြောက်ရှာသူတွေတူးဆွရှာဖွေနေကြတဲ့အတွက်မြေသားဤပြီးပြိုကျသွားတာဖြစ်နိုင်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ပြီးခဲ့တဲ့ရက်လောက်ခရက်ကဖားကန့်ဆိုင်ကြပုံရွာမှာရှိတဲ့မြေစာပုံအဟောင်းပြိုကျပြီးလူ9ယောက်သေဆုံးခဲ့ပါသေးတယ်။အဲဒီမှာနေရနေပါရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာလူ3ယောက်ရဲ့အလောင်းကိုတော့ရေကန်တဲကနေပြန်တွေ့ခဲ့တယ်လို့ဖားကန့်လူမှုကွန်ရီအဖွဲ့တွေက view ကိုပြောပါတယ်ခင်ဗျာ
။တမိုးအဖြစ်အမေရိကန်ဒေါ်လာတန်း30နီးပါးရှိမဲ့မက်သဖက်တမင်း193ကီလိုဂရမ်ကျော်ကိုဂျာပြက်ဖန်စီရမိခဲ့ကြအောင်ထိုင်းအာနာပါနေကဒီကနေ့ပြောပါတယ်။ဩစတြေးလျနိုင်ငံကိုတင်ပို့ပြင်ဆင်ထားတဲ့ဒီမူးရစ်ဆေးတွေကိုအလေးချိန်10ကီလိုဂရမ်ကျော်ရှိတဲ့လက်ဝှေ့ထိုးလေ့ကျင့်တဲ့85လုံးထဲမှာဖွက်ထားတာတွေ့ရတာပါ။ထိုင်းလုံးလက်ဝှေ့ထိုးအိတ်လက်ဝှေ့လေ့ကျင့်တဲ့ကိရိယာတွေကဩစတြေးလျမှာဝယ်လိုအားသိမရှိတာကြောင့်အာဏာပိုင်တွေကတန်တရားရှိခဲ့ပြီးတော့ဒီအိတ်တွေကိုထိုင်းအကောက်ကွန်တန်နာကစစ်ဆေးခဲ့တာဖြစ်တယ်လို့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ဩစတြေးလျနဲ့ထိုင်းတာဝန်ရှိသူတွေကဗန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့လည်းဒီမူးရစ်ဆေးဝါးတွေကိုဘယ်ချိန်မှာဖန်စီရမိခဲ့တယ်လဲဆိုတော့အသေးသေးအချက်လက်တွေကိုပြောကြားခြင်းမရှိပါဘူးအခုလိုမူရစ်စီတွေဖမ်းမိတာနဲ့ပတ်သက်လို့ထိုင်းနဲ့ဩစတြေးလျနဲ့အာနာပိုင်တွေကြားမှာပူးပေါင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေဆဲဖြစ်ပါတယ်ထိုင်းလာအိုနဲ့မြန်မာသုံးနိုင်ငံနယ်စပ်ရွှေသတိကန်ဒေသကမက်သဖက်တမင်းထုတ်လုပ်မှုကလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာတီးသာမြင့်တက်လာနေရလို့ UNODC ကုလသမဂ္ဂမူရစ်စီနဲ့ရာဇမှုများယုံအဆိုင်ယုံကပြောပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 15653ညပိုင်းထိုမီတာ25 kHz 11803ညပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာတာပြည်နေညပိုင်းတည်နေဆက်လက်ကြီးညပေးနေတာပါခင်ဗျာအိုမီကရွန်မျိုးဗီဇကွဲကိုရိုနာဗိုင်းရပ်စ်ပိုးကြောင့် COVID-19 ရောဂါကူးစက်မှုတွေအဓိကတိုးလာနေတဲ့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာအများသွားလာတဲ့အဆောက်အုံတွေအတွင်းနှာခေါင်းဆီးမတက်မနေရအမိန့်ထုတ်ပြန်လိုက်ပါတယ်ဒီကနေ့ New South Wales ပြည်နယ်မှာကူးစက်သူ9915ယောက်အထိရှိနေပြီးဒါဟာအရင်တစ်ရက်ကတည်းက2000လောက်တိုးလာတာဖြစ်ပြီးတော့သေဆုံးသူတဦးရှိပါတယ်ဗြိတိန်နိုင်ငံမှာလည်းအိုမီကရွန်မျိုးစကွဲသည့်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းတိုးလာနေပြီးနေ့စဉ်ကူးစက်သူ3000ကျော်ရှိနေပြီလို့ကြမ္မာရေးအရာရှိတွေကပြောပါတယ်။အင်္ဂါနေ့က9600ကျော်ကူးစက်ခဲ့ပြီးမနေ့ကတော့3600အထိတိုးလာခဲ့ပါတယ်။ကူးစက်မှုစုစုပေါင်း6400ကျော်ရှိပြီး5900ခန့်လုံးပိုတိုးလာတာဖြစ်ပါတယ်။တရုတ်နိုင်ငံအလဲပိုင်းရှန်ဇီပြည်နယ်ရှီအန်းမြို့အတွင်းမှာတော့ COVID-19 ကူးစက်မှုတွေတိုးလာနေတဲ့အတွက်မြို့တွင်းမြို့ပြင်ခီးသွားလာတာတွေတင်းတင်းကြပ်ကြပ်ပိတ်ပင်ပြီးမြို့ကန်လူ73သန်းကိုအပြင်းမထွက်ရအမိန့်ထုတ်လိုက်ပါတယ်ဒီဇင်ဘာလ18ရက်နေ့နောက်ပိုင်းကစလို့ရှီအန်းမြို့အတွင်းမှာ COVID-19 ရောဂါကူးစက်ကြောင့်အတိပြုလူနာတွေနေ့စဉ်ပိုတိုးလာနေပြီးစုစုပေါင်း200ကျော်သွားပြီလို့တရုတ်အရာရှိတွေကပြောပါတယ်တရုတ်နိုင်ငံပြည်မာကြီးတစ်ခုလုံးအနေနဲ့တော့မနေ့ကအထိ COVID ကူးစက်တဲ့အတိပြုလူနာ3600ကျော်ရှိပါတယ်ဒါဟာတခြားနိုင်ငံတွေနဲ့ဆိုင်ရင်မပြောပါတော့သေးသလို Omicron Visa ပြောင်း ိုရိုနာဗိုင်းရပ်စ်ပိုးသည့်ကူးစက်မှုလည်းမရှိသေးပါဘူးခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားချုပ်ဆိုထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေနဲ့ဒေသတွင်ပတ်စုံဖွံ့ဖြိုးရေးမိဖက် RCEP မှာအဖွဲ့ဝင်ဖြစ်မှုတို့ကနေကပ်ဘေးလွန်ကာလစီးပွားရေးနယ်လန်ထူနိုင်မှုမျှော်လင့်နေပါတယ်။RCEP လွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာအာဆီယံပြင်တရုတ်ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်ပြီးတော့ဇန်နဝါရီ1ရက်မှာအသက်ဆောင်ဝင်မှာဖြစ်ပါတယ် RCEP စာချုပ်အဖွဲ့ဝင်နိုင်ငံအားလုံးရဲ့ပြည်တွင်းအသတင်းထုတ်ကုန်ပမာဏ GDP ဟာအမေရိကန်ဒေါ်လာ 26.2 ထရီလီယံရှိပြီးတော့ဒါကမ္ဘာစုစုပေါင်း GDP ရဲ့30ရာခိုင်နှုန်းလောက်ရှိပါတယ်ဒီလသူတွေကတော့ကမ္ဘောဒီးယားဟာကိုဗစ်ကပ်ဘေးနဲ့ကုန်သွယ်ရေးအထူးကန့်စားခွင့်တွေကို EU ကရုတ်သိမ်းပေးလိုက်တာကြောင့်စီဘွားရေးပေါ်မှာတိုက်ခိုက်မှုတွေရှိလာခဲ့ပြီးတော့ဒီကုံသွေးသဘောတူညီချက်တွေကိုပြင်းပြင်းထန်ထန်လုပ်လာတယ်လို့ဆိုပါတယ်။ RCEP လွတ်လပ်စွာကုံသွေးသဘောတူညီစာချုပ်အရကုံသွေးဘက်နိုင်ငံတွေအကြားမှာလာမယ့်2020အထိ90ရာခိုင်နှုန်းကျော်အခွန်ကင်းလွန်းခွင့်ရရှိရမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံအနာဂတ်အစီအစဉ်တွေဟာရုရှားကလိုချင်တဲ့လူညွန်ရေးအာမခံချက်ကိုအနောက်အုပ်စုကပေးတဲ့အပေါ်မူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကဒီကနေ့မော်စကိုမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။တနစ်တာအတွက်နှစ်ချုပ်သတင်းစာရှင်းလင်းပွဲအဖြစ်ဒီကနေ့မော်စကိုမြို့တော်မှာကျင်းပတာမှာလက်တလောနိုင်ငံကအာယုံစိုက်နေတဲ့ယူကရိန်းနယ်စပ်မှာရုရှားတိုက်ရင်အားတွေတုံ့ပြန်ချထားတဲ့ကိစ္စအနောက်အုပ်စုနဲ့ဆက်ဆံရေးနေတိုးမဟာမိတ်အဖွဲ့အကြောင်းရုရှားကဥရောပတိုက်နိုင်ငံတွေကိုတံငွေတင်ပို့နေတဲ့အခြေအနေနဲ့ပြည်နယ်ငံမှာရှင်းနစ်စာမန်ကျင်းပဖို့ရှိတဲ့2022ခုနှစ်ဘေကျင်းဆောင်ရည်အိုလံပစ်ပွဲတော်ကိုနိုင်ငံကြီးတချို့ကတန်တဘာရေးရသဘေးမောက်ထားကြတဲ့ကိစ္စအစသဖြင့်အကြောင်းအရာအတော်များများကိုထည့်သွင်းဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံ TNMN ရင်းမြင်ဒီမိုကရေစီရေးဖြိုခွင်းခြင်းအထိမ်းအမှတ်ရုပ်ထုတစ်ခုကိုဟောင်ကောင်ထိပ်တန်းသတ်တော်တစ်ခုကဖယ်ရှားလိုက်ပါတယ်တက္ကသိုလ်ဝင်ထဲမှာနှစ်ပေါင်း20ကျော်စိုက်ထူထားတဲ့ဒီရုပ်တုကိုဟောင်ကောင်တက္ကသိုလ်ကဒီကနေ့မနက်ပိုင်းမှာဖယ်ရှားလိုက်ချိန်မှာကျောင်းသားတွေစုံရောရှိနေပါတယ်။တက္ကသိုလ်အာဏာပိုင်တွေကတော့ဒီရုပ်တုကိုသူတို့ထိန်းသိမ်းလာမယ်လို့ဆိုပါတယ်။ပြင်ပကဥပဒေအကြံပြုချက်တွေအရနဲ့တက္ကသိုလ်ကြီးရဲ့ကောင်းကျိုးအတွက်အခုလိုရွှေ့ပြောင်းမှုဆုံးဖြတ်လိုက်ရတာလို့ဟောင်ကောင်တက္ကသိုလ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1989ထိန်းနမင်းနှိမ်နှင်းမှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကဖြစ်ရက်အစုံကိုတစ်ခါမှမဖော်ပြခဲ့ပါဘူး။အာဏာပိုင်တွေကတော့တည်ဆုံသူစီးရင်ကို300သာပေါ်ပြပေမဲ့လည်းမျက်မြင်သက်တည်တွေနဲ့လူခွင့်ရေးအုပ်စုတွေကတော့ထောင်ထဲချီပြီးတော့အသက်ခံကြရတယ်လို့ပြောပါရခင်ဗျာ
The Voice of America ရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကြာသာရင်းညရဲ့နောက်ဆုံးရသတင်းပြပချက်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့တွေ့ဆုံပြီးဗားရီဆွေးနွေးခဲ့ပါတယ်ပြောပြပေးချင်ပါတယ်မြန်မာနိုင်ငံကို2ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝန် Harsh Vardhan Sharingla ဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့ရန်ကုန်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တစ်လျှောက်ကလုံခြုံရေးကိစ္စတွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စတချို့ကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံသားကြီးအတွင်းဝန်ဟာအရက်ဖတ်အဖွဲ့အစည်းတချို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်မြသစင်အောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝန် Harsh Vardhan Sharingla နဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့ဒီဇင်ဘာ23ရက်မနေ့ပိုင်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်လူမျိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီမနေ့ပိုင်းကတွေ့ရတယ်ဒီမနေ့ပိုင်းရန်ကုန်မှာလည်းဒီအိန္ဒိယနိုင်ငံသားကြီးအတွင်းဝန်ရဲ့ဒီဗိုလ်ချုပ်မှုကြီးနဲ့ကျွန်တော်တို့နိုင်ငံတော်ဝန်ကြီးချုပ်ရဲ့တွေ့ဆုံကြတာရှိတယ်။အဓိကတော့နိုင်ငံတကာလူ့ဘဝလုံခြုံရေးကြောင့်ဆွေးနွေးတယ်။မြန်မာရဲ့ချက်ကြီးရပေါ့။ရင်းနှီးနဲ့ကျွန်တော်ပြောခဲ့သလိုမြန်မာနိုင်ငံနဲ့အိန္ဒိယကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုမြန်မာနိုင်ငံထဲမှာလက်မခံဘူး။အိန္ဒိယနိုင်ငံကလည်းအိန္ဒိယကိုပုံမှန်ကိုဆန့်ကျင်နေတဲ့အိန္ဒိယနိုင်ငံထဲမှာသာအခြေပြုနေတဲ့အဖွဲ့အစည်းတွေကိုလက်မခံဘူးဆိုတော့ပေါ့နော်ဆွေးနွေးချက်ကိုကျွန်တော်ကျေးဇူးတင်ပါတယ်။
ဆီယနာတင်ပြီးတဲ့နောက်လုံခြုံရေးအခြေအနေကြောင့်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကအိန္ဒိယမျိုးတွေဘက်ကိုထွက်ပြေးခိုလုံသူတောင်းနဲ့ချီပြီးတော့ရှိပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဖက်မြန်မာနိုင်ငံနဲ့နယ်စပ်နားမှာအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေတဲ့သဘုံအဖွဲ့တွေရှိပါတယ်။ဒီဇင်ဘာဒုတိယအပတ်ကပဲမြန်မာဘက်ကဖမ်းမိတဲ့သဘုံတချို့ကိုလည်းအိန္ဒိယအစိုးရဘက်လွှဲပြောင်းပေးရခဲ့ပါတယ်။အခုမြန်မာနိုင်ငံရောက်နေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်နဲ့လုံခြုံရေးကိစ္စတွေသာမကမြန်မာအိန္ဒိယကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတ
ယ်။ဒီအိန္ဒိယနဲ့မြန်မာအိန္ဒိယမြန်မာကကုန်သွယ်ရေးကိုသူတို့တရုတ်နဲ့လုပ်ကြလို့ပဲ။ယွမ်နဲ့တရုတ်နဲ့တော့ကချက်နဲ့ယွမ်နဲ့ခိုင်းတဲ့အိန္ဒိယကဒီနေ့မြန်မာဆက်လို့လည်းခိုင်းရိုက်တယ်။ခိုင်းရိုက်တဲ့လုပ်ငန်းတွေကတော့မကြဘူးစတယ်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတန်းကိုလည်း Mr. Harsh Vardhan Shringla ရဲ့ခီးစဉ်အစမှာမြန်မာနိုင်ငံကိုလူတိုင်းခဲ့ပြီးတော့မကြခင်လဲနောက်ထပ်နှစ်တန်းထပ်ပြီးတော့လူသွားမယ်လို့ကြေပြူခဲ့တဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဟာဒီကနေ့မှာအရက်ဖက်အဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကိုပြောခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားကြီးအတွင်းဝန်ကပြန်ပြောတယ်လို့လည်းအမည်မဖော်လိုတဲ့ရပ်ဖက်အဖွဲ့ခေါင်းဆောင်တယောက်ကပြောပါတယ်။သူခီးစဉ်အတွင်းနိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အဲ့ဒီထဲမှာ NLD ပါတီပါပါတယ်လို့အိန္ဒိယနိုင်ငံသားကြီးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများပြားကိုစစ်ကောင်စီကဖမ်းဆီးထားတဲ့အချိန်မှာ NLD ပါတီကိုကိုစားပြုပြီးတော့ဘယ်သူနဲ့တွေ့ခဲ့တယ်ဆိုတာတော့အတိအကျသိရဖို့ VOA ကကြိုးစားနေစေဖြစ်ပါတယ်ရှင်
မမသည်အောင်ပါရှင်အခုဆက်ပြီးတော့သခိုင်းဘက်ကအခြေအနေကိုဆက်ပြောပြပေးပါမယ်။သခိုင်းတိုင်းထဲကကြေးရွာတချို့မှာစစ်ကောင်စီကဒီရပိုင်ရဟတ်ရင်တွေသုံးပြီးလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါရယ်။နှစ်ချောင်းကြေးရွာဘက်ကနဇောင်းကျေးရွာဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်ညနေပိုင်းမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်တာပါခုလိုတိုက်ခိုက်နေတဲ့အတွက်ဒေသခံတွေအိုးအိမ်စွန့်ထွက်ပြေးနေကြရပါတယ်စကိုင်းဘက်ကအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမရှင
်စစ်ကောင်စီတပ်တွေအင်အားအမြောက်များနဲ့နေမီရှင်းနေရေးလုပ်နေတဲ့စကိုင်းတိုင်းထဲမှာလေကြောင်းကနေပါတိုက်ခိုက်တာမျိုးအခုရက်ပိုင်းဇက်တိုက်လုပ်နေတဲ့သတင်းတွေထွက်နေတာပါစစ်ကောင်စီတပ်တွေဟာကလေးမျိုးနဲ့တောင်ပိုင်းမြစ်တာမြစ်အနောက်ဘက်ကနှစ်ချောင်းရွာတဲ့ဘူရူးနေကလေးကဝင်ရောက်ရှာဖွေတပ်ဆွဲထားပြီးဒီကနေ့မနေ့ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့နှစ်ချောင်းကြီးရွာသားတူကပြောပါတယ်
။မနေ့က9နာရီခွဲမှာနှစ်ချောင်းရွာကိုရောက်လာတယ်လို့သူရောက်လာပြီးတော့ဒီသူတို့နာမည်ပါတဲ့လူတွေကိုအိမ်ကိုခေါ်တော့နာမည်ရှင်းနဲ့သူတို့လာပြီးတော့အိမ်6အိမ်တော့ဝင်ပြီးကြ။ကျွန်တော်တို့ပြည်ရဲ့လို့၄ရောက်ဖမ်းသွားတယ်ကြ။၄ရောက်ဖမ်းသွားပြီးတော့ဟိုစာတင်ကြောင်းမှသူတက်ဆက်လိုက်တယ်ညနေပိုင်းဒီမနေ့ဆယ်နာရီခွဲမှစတင်တယ်ဒီအဖွဲ့ပေါင်းတို့နဲ့တိုက်ကြတာပေါ့သူတို့60မမနဲ့နေထူတယ်40မမနဲ့ပါတယ်အခုဒီ3နာရီလောက်ကစရဟတ်ရင်နဲ့အပေါ်ကနေ၄ကြီးကြီးပြင်းနေတာဟိုဂျွာတွေကအိမ်ကြီးကတော့နေနေကြီးကြပြီဗျာအားလုံးပဲလွတ်ရအောင်ပြီးနေကြရတယ်ဒါပြီးတော့ဒီဂျွာကလည်းဆက်ကောင်ပြရရဟတ်ရင်နဲ့ကျွန်တော်ပြင်းနေလို့ဘလူးကနေပြန်မရှိတော့လေ။ဒါပြောအချင်းမျိုးအလုံးဒီမှာပဲကြည့်ကြည့်ရမှာပြီ
။ဒီနေ့ညနေ9နာရီခွဲလောက်မှာနတ်ချောင်းကြီးရွာကနေအချို့ကိုစစ်ကောင်စီကမီးရှို့ခဲ့လို့အိမ်တချို့မီးလောင်ခဲ့တယ်လို့ကြီးရွာသားတွေကပြောပါတယ်။ကလေးမျိုးနဲ့နတ်ချောင်းကြီးရွာထဲမှာပြစ်ခတ်မှုဒီနေ့ရှိပေမဲ့လေချောင်းတိုက်ခိုက်မှုလုံမလုံဆိုတာမသိရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။မြန်မာ၃ရက်နေ့ကလည်းနှစ်ချောင်းကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးကြီးရွာတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့တာရှိတယ်လို့အရက်သားတေဆုံးတာတွေလည်းရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲသခိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့နယ်ကကြီးရွာတွေမှာလည်းစစ်ကောင်စီကရဟရင်တွေနဲ့ဒီကနေ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးလေချောင်းကပစ်ခတ်တံတွေကိုပလဲမြို့ပေါ်ကနေအထိကြားရကြောင်းဒေသခံလူကပြောပါတယ
်။တိကျဖက်ညောင်ကိုဖက်ကံပေါက်ဖက်ပုံညာအဲ့ဘလဲရဲ့အနောက်ဘက်ကနေပြီးတော့အနောက်မြောက်ကနေပြီးတော့တက်သွားတာဗျ။ဒေချင်နောက်ကလို့ဆိုကျွန်မခမန်းလာတော့တနာရီခွဲနှစ်နာရီလောက်ပါ။ကြာပေါ်နေပြစ်သားရဲ့တော့ကျွန်မတို့ကအတန်နဲ့ကြာတာဟုတ်လိုင်းနေတာတော့ကြာတယ်ကြာတယ်အတန်နဲ့တော့ကြာတယ်ဘလဲမျိုးတွေကကျွန်မတို့ညိုတဲ့ကကြာတယ
်။ဘလဲမျိုးတွေကကြည်ရော်ဒီမှာစစ်ကောင်စီတပ်တွေနဲ့ဘလဲကာကွယ်ရေးတပ်ဖွဲ့တွေမကြကနာဆိုသလိုအပြန်အလှန်တိုက်ခိုက်နေကြတာပါ။ဒီဇင်ဘာလ22ရက်နေ့ကလည်းစကိုင်းတန်းကျွန်းလှမြို့အနောက်ဘက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့ထင်တဲ့နေရာတွေကိုစစ်တပ်ကမြေပြင်ကနေရောဝေဟင်ကနေပါစီးနင်းတိုက်ခိုက်ခဲ့တယ်လို့ကစွန်းရင်ကြီးရွာကိုရဟန်းယုံတွေဘော်ကနေပစ်ခတ်ခဲ့လို့ဒေသခံ2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထဲမှာဒီဇင်ဘာ18ရက်ကစလို့စစ်တပ်ကလေကြောင်းကနေရဟန်းယုံနဲ့တိုက်ခိုက်တာ၄ချိန်ရှိခဲ့ပါပြီ။အရသာတွေရှိတဲ့ကြီးရွာတွေမှာမကြကနာဆိုသလိုလေကြောင်းကနေတိုက်ခိုက်ပေမဲ့ဒီလိုတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒီဇင်ဘာလ19ရက်နေ့ကဂန်ဂောကရင်နှံကားရွာရဲရွာခေါင်းဆောင်တွေစီဝေးလုံနေချိန်စစ်ကောင်စီတပ်တွေကရဟန်းယုံတွေအပါအဝင်အင်အားအများပြားနဲ့ဝင်ရောက်စီးနင်းခဲ့လို့ပြည်သူ့ကော်မတီအဖွဲ့ဝင်တွေအပါအဝင်အရသာ9ဦးသေဆုံးခဲ့ပါတယ်စစ်ကောင်စီကတော့သေဆုံးသူ6ဦးရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပြီးလေကြောင်းကနေတိုက်ခိုက်တာကိုတော့ထည့်သွင်းဖော်ပြတာမရှိခဲ့ပါဘူးခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်။ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တို့ဗိုလ်တပ်ဘူးနဲ့ညာဘက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။မင်းတပ်မြို့နယ်ဘက်စစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေရက်စက်ဖြစ်နေတယ်လို့ CDF အဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲဖြစ်နေတာကြောင့်ဒေသခံကြေးရွာသားထောင်ချီရလည်းဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဦးသိန်းထာယူကပြောပြပေးပါမယ်ရှင်
။စစ်ရေးပြည်ပကဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမေလဒီဇင်ဘာလ22ရက်နေ့ညနေပိုင်းကခိရင်ကျေးရွာနီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့အပေါ်စစ်တပ်ကနေပြည်တော်ရှင်းလင်းနေတဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းရောမန်ကပြောပါတယ
်မနေ့ကတိုက်ပွဲဖြစ်တယ်ခိရင်ကျေးရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်အချိန်ကနေ့နဲ့နှစ်နာရီခွဲဦးကျွန်တော်မှာစစ်တပ်ခဏစကြဆက်ရောင်းရဲဝင်လာတယ်ကျွန်တော်တို့ဒီနေ့တိုက်ပွဲဖြစ်တယ်တိုက်ပွဲတိုင်းခွဲလောက်ပဲကြာမှပြီးသွားတယ်ပေါ့နော်ကျွန်တော်ဘက်ကတော့အထူးချိန်မရှိဘူးပြန်ဆုတ်လာတာပဲမနေ့ကသူတို့ဘက်က3ယောက်လောက်တော့ကြာတယ်9ယောက်လောက်တော့တန်ခါရမယ
်ဒီနေ့ကြာတာပရင်းနေ့မှာတော့တိုက်ပွဲတွေမရှိပေမဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့ထင်ရတဲ့နေရာတွေဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်မင်းတပ်မြို့နယ်တွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းတစ်ကြောင်းနဲ့နေနေရှင်းလင်းနေတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစလို့22ရက်နေ့အထိရှစ်မွေလာဘန်ဝမန်ဒူလီယွန်ကျေးရွာဘက်မှာ CDF မင်းတပ်နဲ့နေ့စဉ်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းစလိုင်းရောမန်ကပြောပါတယ
်။ဆက်ကို20နှစ်တောက်လျှောက်တိုက်ပွဲတွေဖြစ်တယ်။စစ်ကြောင်းနှစ်ကြောင်းနဲ့ပေါ့နော်တိုက်ပွဲတောက်လျှောက်ဖြစ်နေပေါ့။ရှင်ဘွေးမှာဖြစ်တယ်၊ရှင်ဘွေးမှာတခြင်းဝမ်ဒူမှာနေ့စဉ်ဖြစ်တယ်။အောက်လာဘန်မှာဖြစ်တယ်၊လာဘန်ကနေ့ဖြစ်ရုံအောင်မှာတန်ဖြစ်တဲ့ဆင်ချင်းပေါ့နော်။အဲ့ဒီတိုက်ပွဲမှာတော့ကျွန်တော်တို့ဘက်ကတယောက်တော့တန်ရာရတယ်။ဆက်ကရှင်ဘွေးမှာတော့တန်ရာကြတယ်၊ဝမ်ဒူမှာလည်းတယောက်ကြတယ်။တန်ရာရတယ်လို့ရှိနေပေါ့နော်။
၃ရက်လောက်ဇက်တိုက်ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့တိကျတည်မပြုတ်နိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးဘက်မှာတိုက်ပွဲကြီးကြီးမားမားမရှိဘူးလို့ VOA ကိုပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်အနီးနားကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုဒိမ့်ရှောင်နေရတယ်လို့စလိုင်းရောမန်ကပြောပါတယ
်ဒေသခံတွေတိုက်ပွဲရှောင်ကြတာပေါ့စစ်ပွဲရှောင်ပြေးရတာပေါ့နော်ကတ်မန်ချီရွာပေါင်း20တလောက်ရှိရမယ်စစ်ပီးဆောင်တွေပေါ့နော်1500လောက်ရှိရမယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေးစီဒီအက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားစုစုပေါင်း1000ချီရှိနေပြီလို့မင်းတပ်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်တူကပြောပါတယ်ဆီယနာသိမ်းပြီးတဲ့နောက်အေဘီလာ24ရက်နေ့ကစလို့ချင်းပြည်နယ်အတွင်းမင်းတပ်ကမ်ဘက်လက်မတူပြီးဟာခါထန်တလန်ဖလန်စတဲ့မျိုးနယ်တွေမှာချင်းကာကွယ်ရေးစီဒီအက်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတွန်းလှန်နေကြတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ကိုပြောပြပေးခဲ့တာပါရှင်။ NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူနဲ့စီပင်ဝင်ကြီးဦးမေအောင်တို့ကိုရေကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တယ်လို့သူရှင်တွေကပြောပါရယ်။လာမယ့်2022ခုနှစ် January 5ရက်နေ့မှာအဲ့ဒီအမှုတွေကိုစတင်ကြနာစစ်ဆေးသွားမှာဖြစ်ပါရယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမက်ခင်ဖြူတွေကပြောပြပေးပါရှင်။
NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တွေနဲ့ထပ်ပြီးတရားစွဲနေပါတယ်။အမှုထက်တိုးပြီးတရားစွဲခံရသူတွေထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူနဲ့စီပင်ဝန်ကြီးဟောင်းဦးမေအောင်တို့လည်းပါဝင်ပါတယ်။ယာရုတာဝန်ယူထားတဲ့အချိန်မှာပြည်နယ်ရွေးကောက်ပွဲမဲမတမာမှုတွေဖြစ်အောင်မလျော်ဩဇာသုံးခဲ့တဲ့ဆိုပြီးတရားစွဲတာဖြစ်တယ်လို့ဦးညီပူရဲ့ရှင်းလင်းသူကပြောပါတယ်
။ဟုတ်တယ်ဟိုအားသူ့ကိုဒီ라이ဒီပေါ်မှာတရားဆုံးကိုစာရင်းနဲ့ကိုဖတ်ဖို့လေးဒီလိုမနေ့ကကျွန်တော်တို့ပြောတယ်ကျွန်တော်တို့ကမနေ့ကဒါကအာဂဒီပုံနဲ့သူတို့ကတွေ့တယ်ကျွန်တော်တို့ကဆရာရင်းဆရာရင်းကသူ့တော်တရားပြန်ပြန်တရားရင်းမတွေ့ဘူးပြီးတော့သူကကျွန်တော်တို့ဒီအာဂဒီပုံမတိုက်ခင်ကဒီလိုကိုဒီလိုဖြစ်ထားရဆိုပြီးတော့ရုံရှင်းပေးတယ်ပေါ့အဲ့ဒီကနေအမေအောင်နဲ့ဆရာအဲ့ဒီပုံကိုသူကဒီကျွန်တော်တို့ကျွန်တော်ဝင်ရင်းလေးကိုရှင်းနေတယ်လို့ပြောပါတယ်ကျွန်တော်ဝင်ရင်းလာတော့ရှင်းနေကိုယ်ကြီးလေးကပြင်နေတယ်ဆိုပြီးပြထားတယ်လို့ပြောတ
ယ်ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အထွန်းရေးမှူးဦးသူရိန်ထွတ်ကတရက်လို့လှုပ်ပြီးတော့သူတို့နှစ်ဦးကိုတရားစွဲတာဖြစ်ပါတယ်လက်ရှိမှာဦးညီပူဟာအများပြည်သူတင်ငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်နှစ်နှစ်ချမှတ်ခံထားရတယ်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့လည်းအမှုတုံးမှုနဲ့တရားစွဲခံထားပါတယ်ဦးညီပူဆွဲဆိုခံထားရတဲ့အာဂရိအမှုတွေကိုလာမယ့်နှစ်ဆန်းပိုင်းမှာအပြည့်သက်အမိန့်ချနိုင်ပွဲရှိတယ်လို့ရှင်းနေကပြောပါတယ
်။အဲ့ဒီအာဂရိနဲ့ကြတော့အာဂရိကျမ်းမွန်တိုက်ဖြည့်ရေးဥပမာ95နဲ့ဒီကစိတ်မင်းရင်ဆိုင်ရတယ်။စိတ်မင်းရင်ဆိုင်ရတဲ့ဟာမှာကျွန်တော်တို့ကတော့အာဂရိကျမ်းမွန်ကတော့ကျွန်တော်တို့တကယ်လို့ဖက်ပစ်စစ်ပြီးဟိုစစ်ခနာရဲ့ဝန်ကြီးတွေကိုစစ်ပြီးဝန်ကြီးတွေစစ်ပြီးကိုရှင်းနေအဆင်ရောက်နေတာ
အခုဒီရတော့ကျွန်တော်တို့မတ်ချင်းကျင်းနေဆံရက်တွေကိုင်ပိုင်းကကျွန်တော်တို့ရောပုံပြတဲ့မတ်ချင်းကျင်းနေအဲ့ဒါဆိုတော့မတ်ချင်းမှာပြည့်ရဆိုတော့နောက်ခေါက်ချင်းကျွန်တော်တို့ solution ရဖြစ်နေပြည့်ရအမင်းချောက်ဆိုတော့နောက်ကုန်းချင်းတော့ရင်းချဖို့ချင်းတော့ကကြံပေးတယ်ဒီအခုဒီကဂျင်နော်ရောဝင်ရမှာပေါ့ကျွန်တော်တို့ပြည့်နေဆိုတော့ဖြစ်ပါတော့
စီရင်တရားရေးဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာနာသိမ့်မှုစန့်ကျင်ဆမပြပွဲဦးဆောင်မှုနဲ့ငိမ့်စုစီပုံမှ19တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥရေပုံမှ25လို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲခံထားရတာဖြစ်ပြီးတော့အဲ့ဒီအမှုနှစ်ခုအတွက်ထောင်နဲ့2နှစ်နဲ့2လစီချမှတ်ခံထားပါဗျ။တခြားတိုင်းနယ်ပြည်နယ်တွေက NLD ဝန်ကြီးချုပ်တချို့ကိုလည်းရွေးကောက်ပွဲကော်မရှင်ကတရားစွဲထားတာရှိပါသေးတယ်။မကွေးတိုင်းကဒေါက်တာအောင်မိုးညိုကိုရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုအမှုတစ်ခုမန္တလေးတိုင်းကဒေါက်တာဇော်မြင့်မောင်ကိုအမှုနှစ်ခုနဲ့ထပ်တူတရားစွဲထားတာရှိပါတယ်။ NLD အစိုးရရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်နန်းခင်ထွေးမြင့်ကိုတော့ဒီဇင်ဘာလ22ရက်ပုံထူးနေ့ကပဲပုံမှန်130ကကြီနဲ့ထောင်နဲ့3နှစ်ချမှတ်ခဲ့ပါတယ်။တရားစွဲပြီးသတင်းတစ်ပတ်အထွေမှာပဲထောင်နဲ့ချခဲ့တာပါ။အခုဆိုရင်ဒေါက်နန်းခင်ထွေးမြင့်ကြာခံနေရတဲ့ပြည်တံစုစုပေါင်းကအနှစ်80ရှိပြီဖြစ်ပါတယ်ရှင်။
မကင်ပြည်တွေပါရှင်ရခိုင်ပြည်နယ်ကနေရန်ကုန်မြို့ကိုသွားဖို့ကြိုးစားတဲ့မွတ်စလင်80ကျော်ကိုတောင်ကုန်းမြို့နယ်ထဲမှာရဲကဖမ်းဆီးခဲ့ပါတယ်လူတွေကိုပြုတ်သိမ့်တင်လာတဲ့ကားထဲမှာတယောက်ကတော့သေဆုံးနေတယ်လို့ရဲကပြောပါတယ်ရန်ကုန်ကနေမလေးရှားနိုင်ငံကိုသွားဖို့ကြိုးစားကြသူတွေဖမ်းဆီးမိတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာနှစ်စဉ်ပွင့်လင်းရသည်ရောက်လာပြီဆိုရင်ရခိုင်ပြည်နယ်ထဲကမွတ်စလင်တွေဟာအလုတ်ကန်ခွင့်လန်းရှာဖွေဖို့အတွက်မလေးရှားနိုင်ငံဘက်ကနီးမျိုးစုံနဲ့သွားနိုင်မှုကြိုးစားကြပါတယ်အဲ့လိုစူးစမ်းကြသူအယောက်80ကျော်ကိုဒီဇင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကရခိုင်ပြည်နယ်တောင်ပိုင်းတောင်ကိုမြို့နယ်အတွင်းမှာရဲကဖမ်းဆီးခဲ့ပါတယ်။ဂွေတောက်ရွာနယ်မြောင်းငူကြားကရခိုင်ရိုးမပေါ်မှာအထောက်ထားမဲ့မွတ်စလင်89ဦးဖမ်းမိခဲ့ပြီးတော့တဦးကတော့ကားပေါ်မှာအသက်ရှူကျတာကြောင့်တေဆုံးနေတာတွေ့ရတယ်လို့ကိုယ်တိုင်ဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲရာရှိတူကပြောပါတယ
်။ဟုတ်ကဲ့အဲ့တောင်မြို့နယ်အဲ့ဒိုးကြခွင်းအုပ်စုအဲ့ရောင်းငူနဲ့ဝေတောက်ကျော်မှာတကယ်မို့ဘင်္ဂလီမျိုးခုနကခုနကဦးရချင်းတို့တင်ရဒီကစက်ကြီးတို့တောင်မြို့ချိုးယုံမှုပွင့်တဲ့ရဲတပ်ဖွဲ့ဝင်တွေတာဝကဖွဲ့တွေသွားပြီးဖမ်းတယ်။အဲ့တော့အဲ့မှာဘင်္ဂလီမျိုးခုနဆက်ခုနရောက်တွေ့တယ်ကျော်မှာအဲ့ဒီမှာအဲ့မှာဘင်္ဂလီမျိုးရောက်ကြတဲ့တရားကတော့အဲ့မှာအသက်ရှူကောက်ဖို့လားအသက်ရှူပြတ်ပြီးတော့တေဆုံး
ဖမ်းဆီးရတဲ့မွတ်စလင်86ယောက်ကိုလာဝကအုပ်အပ်ထားပြီးအထောက်ထားမဲ့မွတ်စလင်တွေကိုတဲဆောင်လာသူနှစ်ဦးကိုတော့လူမောင်ကိုကူးမှုနဲ့ဖမ်းဆီးတရားစွဲဆိုရတယ်လို့ရဲအရာရှိတွေကပြောပါတယ်။မွတ်စလင်တွေကို6ဘိန်းကုန်တင်ရင်နဲ့ခိုးဝက်တဲဆောင်လာတာဖြစ်ပါတယ်။
ကျွန်တော်တို့ကအဲ့ဒီဒီကလေးလူ86ယောက်ကိုလာဝကအပ်ထားတယ်ဗျ။ဒီကလေးလူမျိုးတွေကိုတဲဆောင်လာတဲ့တရားမဝင်တဲ့ဆောင်လာတဲ့အဲ့ရင်ရဲအဲ့ရင်မောင်းရင်လိုက်တွေကိုကျွန်တော်တို့ကရဲစခန်းကိုဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ရဲစခန်းမှာအကြေမုံလူမောင်ကိုတေဆောင်မှုနဲ့ရာဇသက်ကြီးပုံမှန်36ခုအရအပြည့်ယူဆောင်ရွက်ထားတယ
်ဗုဒ္ဓဦးနေကဖမ်းဆီးခံရတဲ့မွတ်စလင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်စစ်တွေမြောက်ဦးစတဲ့မြို့တွေကဖြစ်ပြီးတော့ရန်ကုန်ကနေတဆင့်မလေးရှားကိုသွားဖို့တက်လာကြတာဖြစ်တယ်လို့လည်းတောင်မမျိုးမရဲစခန်းကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာအသွားလာကန့်သတ်ခံရတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့စာဝန်ကြီးအတွက်ပြည်ပနိုင်ငံတွေကိုမကြာခဏဆိုလိုထွက်သွားဖို့ကြိုးစားလေးရှိပါတယ်အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြန်မာပိုင်နယ်တွေမှာဖမ်းဆီးခံရတာရှိသလိုအိန္ဒိယချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာလည်းဖမ်းဆီးခံရတာမျိုးတွေရှိပါတယ်2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကစက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားခဲ့တဲ့ရိန်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့ရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်ဒါအပြင်နိုဝင်ဘာလ29ရက်နေ့ကလည်းလီစီပြည်သူ228ယောက်ပါဝင်တဲ့ဆက်လီတစည်းကိုစစ်တွေမျိုးအနောက်မြောက်ဘက်ကပင်လယ်ထဲမှာရေတပ်ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံရသူတွေကမွတ်စလင်109ဦးကိုလောက်ကဥပဒေပုံမှာ73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်5နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်17နှစ်ယောက်ကလေးငယ်အယောက်80နဲ့အသက်10နှစ်ယောက်ကလေးငယ်35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကစုဆုံးမှပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။
ကောင်မြတ်သူပြပြပေးခဲ့တဲ့ရခိုင်ပြည်နယ်ရဲကမွတ်စလင်တွေဖမ်းဆီးခံရတဲ့တင်းမှာရှင်။ဂျာသာရေးညရဲ့တင်းပြပြချက်တွေကတော့ဒီလောက်ပါပဲ။ VA ကနေဂျာသာရေးညတိုင်းညမဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဂျာသာရေးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။သောတာရှင်တွေအနေနဲ့ VA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေကြာတာပြည်နေညတိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါဗျာ။ VOA American တန်းကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့ရကနေ line to meter 19 kHz 15953ညာ line to meter 25 kHz 11803ညာ line to meter 32 kHz 633က line lambda meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြာတာပြည်နေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါမြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာတစ်စောင်းလွန်ခဲ့တဲ့လကထွက်ပေါ်လာပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်
အနာသိမ့်ပြည်တဲ့နောက်ပိုင်းမြမပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလွန်ခဲ့တဲ့လကထွက်လာပါတယ်။ဘဲအဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကြောအစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ထောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ဦးညောင်လေးပင်ပါပွန်တထုံမော်လမြိုင်ပန်းအမြိတ်တဝဲစတဲ့ဒေသတွေမှာသတင်းစီဆောင်တယ်လို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမဲ့အရင်ကရှိခဲ့တဲ့တောင်ဆိုချက်တွေကိုပြန်ပြီးအားသက်လောင်းတာမျိုးပဲရှိပါတယ်ဥပမာဖားပွန်ခရိုင်မှာဆန္ဒပြသူတွေကအာဇာနီစောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချာရေးကရင်ကံကြမ္မာကရင်ဖန်တီးရေးနဲ့ပြည်ပြည်ကိုအတိအမှတ်ပြုရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့ကရင်ပြည်သူတွေဟာစနစ်ရုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်ရင်းရမ်းတဲ့ပြည်သူဆန္ဒပြပွဲတွေတပြီလုံးမှဖြစ်ပေါ်လာသလိုကရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ
်ရင်းရမ်းစွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်ဆန္ဒပြသူများလေလေအကြမ်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေ့တဲ့နေရာမှာတမင်ပစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့လှိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖန်မျိုးဒေသခံတို့ကလည်းပြောပါတယ်အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ဖြစ်ရမျိုးတွေလည်းရှိပါတယ်ဖန်မှာဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရပ်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်ဆန္ဒပြပွဲခေါင်းဆောင်တဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြဲတမ်းပြေးလွှားပုန်းအောင်နေရပါတယ်အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတီးပြုတ်ပြောဆိုပါတယ်စစ်သားကရဲဝတ်စုံဝတ်ပြီးပြည်သူကိုပြစ်ခတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တမင်လှုပ်နေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ပန်းစည်းခံရမှုတွေကိုရှောင်တိမ်နိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ကျလျင်မြန်စွာဆန္ဒပြကြပါတယ်ပါအမျိုးမှာဆန္ဒပြလို့မရတဲ့အခါကြေးရော်ဒီမှာဆန္ဒပြကြပါလေဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါတယ်လုံုံရေးတက်နဲ့ထိတ်တက်မတွေ့အောင်လဲရှောင်ရှားရပါတယ
်ဆီအာနာသိမ်းပြီးနောက်တနည်းမှာပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာကရင်ပြည်နယ်ကလည်းတက်တက်ကြွကြွပါဝင်ပါတယ် KNU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လှုပ်သူတွေအတွက်ခလုံးရေးစခန်းတွေလှုပ်ထားပေးပါတယ်စစ်တပ်လက်အောက်မှာအလုံးမလုံချင်လို့အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိန့်ကိုမနာခံချင်လို့ CDM လှုပ်တာဖြစ်ပါတယ်ဒေသခံတိုင်းရင်းသားအာနာပိုင်တွေက CDM လှုပ်သူတွေကိုထောက်ပံ့ပါတယ် CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါတယ် က KNU နယ်မြေကိုလာရောက်ခိုးလုံတဲ့ CDM လုပ်သူတွေဟာစားဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါတယ်။စစ်ကောင်စီခန့်ရက်ရွာအုပ်ချုပ်ရေးမှုတွေကိုဆန့်ကျင်ရတာဟာလဲဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါတယ
်။စစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးအိုးအိမ်မဲ့တဲ့ဒုက္ခတွေဥယျာဉ်သိမ်းနေချီပြီးရှိတာပါလေ။ကြီးလက်တော်ရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတင်းချောင်ရသူဥယျာဉ်လဲတိုးပွားနေပါလေ။ရွာသူရွာသားတွေဟာကိုဗစ်ရောဂါကူးစက်ခံရမှာကိုအာရုံမစိုက်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မေတ္တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြမတာမျိုးဆက်တည်ရတဲ့ဘဝရှင်သန်နိုင်လိမ့်မယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့ဆက်ဆံညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပြည်သူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပြစ်စီရမယ်လို့အများစုကယုံကြည်ကြောင်းကရင်လူ့ကိုယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ
ဥောင်ခေရဲ့မြမအရေးသုံးသချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့အိုမီကရွန်စကြီးစိုးလာတဲ့အကြောင်းပြောပြထားပါတယ်ကိုဗစ် -19 မျိုးကွဲတဲ့အိုမီကရွန်ဟာကမ္ဘာနိုင်ငံကြီးတချို့မှာအဓိကကူးစက်တဲ့မျိုးကွဲအဖြစ်စကြီးစိုးလာတာဟာသင်ခန်းစာယူစရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အမေရိကန်နိုင်ငံနဲ့တခြားနိုင်ငံကြီးတွေမှာအချိန်တိုအတွင်းအခုလိုအဓိကကူးစက်တဲ့မျိုးကွဲဖြစ်သွားတာကြောင့်မြန်မာနိုင်ငံမှာလည်းဒီအဆင့်မရောက်ခင်ဘာတွေကြိုးပြင်းသင့်ပါတလဲဒီကြောင့်နယူးယောက်မြို့ Wyckoff High ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဆေးရသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဆေးရသက်ခင်ဗျာကျွန်တော်ဒီကိုဗစ်မျိုးကွဲသစ် Omicron ကပေါ့နော်ကမ္ဘာပေါ်မှာဒီအဓိကကူးစက်တဲ့မျိုးကွဲဒီ dominant အဖြစ်လာဖို့ပေါ့နော်ဒီ command jet တွေထွက်လာနေတဲ့အချိန်မှာတချို့လဲဖြစ်ကုန်ကြပြီပေါ့နော်မြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်အော်စပြီးတော့ရှင်းပြကြရစေ
CDC က announce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ commit လုပ်လိုက်တယ်အဲ့ဒါလုံငယ်တပတ်နဲ့နိုင်ရှင်းလို့ရှင်တရားကိုင်းကုန်ပဲပြောခဲ့တာလေဆိုတော့တက်ကနေ85အထိကိုတည်တည်တံ့ကြီးကို꿰ွားတယ်အရန်ကိုကူးဆက်မြန်ပါတယ် Delta ထက်2ဆနဲ့3ဆပို့ပြီးကူးဆက်မြန်တယ်လို့ပြောထားပြီးသားပေါ့နော်ဒါတည်တာဒီအချက်ကအဓိကသေချာတဲ့အချက်တစ်ချက်ပေါ့နော်ဆိုတော့ဒီလိုနေရာမှာဒီလောက်တောင် case များလာပြီဆိုလို့ရှိရင်အခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ Delta တော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှာ US ကိုရောက်လာတယ်အခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့3ဘတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးသိလာတယ်ဆောက်တာအာဖရိကမှာအဲ့ဒီအချိန်မှာဒီ lockdown လုပ်တဲ့ဟာ US or UK or European country တော်တော်များများဆောက်အာဖရိကလာတဲ့ဟာအကုန်လုံး lockdown လုပ်ချလိုက်တယ်ဒါပေမဲ့လည်းကျွန်တော်မကောက်ဝင်နိုင်ပါဘူး UK မှာလည်း case အများကြီးတက်လာတယ
်ဟုတ်ကဲ့ဆရာတော့အခုနယူးယောက်မှာထူးခြားတဲ့အနေအထားက
ဒီအခုစနေတနင်္ဂနွေတနင်္လာဒီ3ရက်မှာဆိုပြီးပြည့်တဲ့နယူးယောက်မှာ case ကတောင်းနေချီပြီးတော့တက်လာတယ်ဒါနယူးယောက်ပြမဟုတ် Boston နဲ့ဒီတိုင်းပဲကယ်လီဖိုးနီးယားမှာလည်းဒီတိုင်းပဲဒီအခုနယူးယောက်ထူးထူးခြားခြားပါတွေ့လာလဲဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်တွေလည်းနေတယ်သူတို့ vaccine နဲ့သိပ်မထိုးဘူးလို့ထင်ပါတယ်အဲ့နေရာမှာ case အများကြီးလာတယ်ဒါ Upstate New York Finger Lake Area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့၄လလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှ mask မတပ်ဘူးပြင်မှာသွားတဲ့အချိန်တော့ဒါ case တွေတော်တော်နည်းနေတယ်အေးအေးဆေးဆေးပဲအခုကဒီ Omicron ရဲ့ထူးခြားတဲ့တစ်ချက်လေးပေါ့နော်ကလေးတွေနဲ့လူငယ်တွေအများဖြစ်တယ်အဲ့ဒီမှာ Cornell University ဆိုတာအကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စဖြစ်တာလုံခဲ့တဲ့ပတ်မှာပေါ့နော်ဆိုချက်ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်ဒါကတော့ဒီ Christmas ဆင်ရောက်ကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်အခုအချိန်ကျတော့မှ mask ပြန်တက်ပါဆိုပြီးတော့လှုပ်လာတယ်ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေ case ကအရင်ကတက်လာပြီးသွားပြီဒါကိုကျွန်တော်တို့က ဥပမာယူရမယ်အခုအချိန်မှာပြည်မနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်ဘာလို့လဲဆိုကိစ္စတလောက်တည်းစီမရှိသေးဘူးလို့ကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့နယူးယောက်မှာရောအခုအချိန်မှာဘလို့စထိန်းချုပ်မှုတွေလုပ်ထားလဲဆရာ
တာဝန်ရှိတဲ့လူတွေပေါ့နော်နယူးယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေတော့အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုယ်တိုင်ကဘာလို့ရမလဲဆိုတာသိတယ်ကိုယ်ဥပမာကျွန်တော်စေယုံမှာပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကိုပတ်စံ60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြနေမှာဒီလိုဖြစ်လဲဖြစ်တော့ကျွန်တော်တို့အရေးပေါ်ခေါ်တယ်တတ်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်တယ်လဲဆိုတော့ကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော် cancel လုပ်တင်တယ်ချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲ Broadway show တွေပြသက်တွေအကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်ပေါင်းမြောက်များစွာအကုန်ကြခံပြီးတော့ဒါတွေကိုလှုပ်ထားတဲ့ဟာတွေကိုသူတို့ဒါတွေကိုမကြည့်ပါဘူး။ဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီရောဂါပြန့်သွားလိုက်လို့ရှိရင်တစ်မျိုးလုံးမှာဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေကိုသူတို့နားလည်ပါတယ်။ဒါကြောင့်မလို့ဒီမေယာလည်းမြို့တော်ဝင်ပေါ့နော်။ကိုယ်တိုင်ဝင်ပြောတယ်။နောက်တချို့ state တွေမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာ gym နေပါတယ်ပေါ့နော်။ဟိုအားကစားရုံတွေတော့ပေးတော့ဖွင့်သေးတယ်။ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထမင်းဆိုင်နေအထဲထဲမှာလာစားမယ်ဆိုလို့ရှိရင် vaccine တိုးလိုက်ဟာမရှိဘူးလုံးဝအပေးမဝင်တော့ဘူး။ထုံနီးသူစွာပဲစေယုံတွေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစေယုံတွေမှာလုပ်လုံနေတဲ့လူတွေအားလည်းဒီလိုမျိုးပွဲလန်းတပင်းတွေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်။ဒါ Christmas အချိန်ပေါ့နော်။အခုစပြီးတော့ဒီ New York မှာရှိတဲ့ဘုရားကျောင်းကြီးတွေဆိုစပြီးတော့ကျင်းပလာတယ်။သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူး။အကုန်လုံးဒီ online အနေနဲ့ဝေပြပွဲကိုလုပ်ပါမယ်လို့ပြောတယ်ဆိုတော့ဒါတွေကအရန်အရေးကြီးပါဘာဖြစ်လို့လဲဆိုတော့ဒီယောဂါကိုမပော့စေချင်ဘူးကျွန်တော်တို့ကဆေးမရှိသေးဘူးဒီနေ့ဒီချိန်ဒီ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်မှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
ကျွန်တော်တို့ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကိစ္စများလာတယ်ဒီကျွန်တော်တို့ဒီနယူးယောက်မှာ86တူ88ရာခိုင်နှုန်းဒီ vaccine ထိုးထားတယ်လို့ပြောတယ်ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်။နောက်တစ်ပိုင်းကပွဲလန်းတပင်တွေလုပ်ဖို့ပေါ့နော်။အထူးဖြင့်ဗမာနိုင်ငံမှာဆိုရင်တော့နှစ်သက်ကူးတဲ့အချိန်ပေါ့လေ။နောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လုပ်တဲ့ပွဲလန်းတပင်မျိုးပေါ့နော်။အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ရောကာကွယ်နိုင်လားဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေ။ဒါပေမဲ့လေတခါတလေကြလို့ရှိရင်မဆိုဖြုတ်လိုက်မိတာတို့ဘာလို့ဖြစ်လေရှူလိုက်မိလို့ရှင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှင်တော့အကောင်ဆုံးညီလန်းပေါ့လေလုပ်ပြလို့ရှင်လည်း vaccine တွေထိုးထားလို့ရှင်ရောမလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုတော့ဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းနီးပါး vaccine ထိုးထားပြီးတဲ့လူတွေကမ္ဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86နီးပါးအထိ vaccine ထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာတွေဖြစ်လာကြတယ်လော့ကဒေါင်းတွေသူတို့လှုပ်လာကြတယ်။ထမင်းဆိုင်တွေကိုည၈နိုင်နောက်ပိုင်းပိတ်တာလို့ဘားတွေနောက်ပိုင်း၈နိုင်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လှုပ်ရတော့မယ်။ဒီဗမာနိုင်ငံမှာရှိတဲ့ထမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးညာနဲ့ချီပြီးကျွန်တော်လည်းတကယ်ချင်းတယောက်ဓာတ်ပုံပို့ပေးလိုက်လို့ကျွန်တော်ကြည့်လိုက်မိတာပါ။တကယ်ကိုတော်တော်လေးတော့အားအသင့်မြင်ရပေါ့နော်။ဒါကလူအသက်ပေါင်းမြောင်များစွာဒုက္ခရောက်နေကိစ္စတွေပါ။ဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ယောဂပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်။ကျွန်တော်တို့ Delta ရောကမြန်မာနိုင်ငံမှာလူဦးရေမြောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူဦးရေတွေအများကြီးဆုံးရှုံးသွားခဲ့တယ်။ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မားဆေးများများတက်တဲ့နေမကောင်းလို့ရှိရင်အလုပ်ကိုမစင်ဘူး။ခွဲပြီးတော့နေလိုက်အခုပွဲလန်းတပင်းနေနှစ်သက်ကူလာမဲ့အခြေအနေမှာစူးစူးဝေးဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောလေးနဲ့လုပ်နေကြတဲ့အပိုင်းတွေလုပ်လို့ရပါတယ်နှစ်သက်ကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေတန်းကျမ်းမှမာနဲ့အသက်ရှင်ပြီးတော့နှစ်သက်ကူကိုဒီနှစ်မှာမဆင်လွှဲရလို့ရှိရင်နောက်နှစ်မှာဆင်လွှဲလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ခဲ့ရတာပါရှင်အခုတခါတော့အပတ်စဉ်တိုင်းရင်ဒေသကသတင်းလွှာအစီအစဉ်ကိုတက်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေနေဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့တေဘောဘိုကြီးရွာမှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်တို့ပစ်ခတ်မှုဖြစ်ပွားပြီးတော့ကြီးရွာသားထောင်နဲ့ချီစစ်ဘေးတိမ်းရှောင်နေကြရပါတယ်မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုနောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုခံထားရပါတယ်ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုရခိုင်လက်နက်ကိုင် AA အဖွဲ့ကတာဝန်ယူသွားမဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်သေဘောဘိုးကျေးရွာမှာဒီဇင်ဘာလ22ရက်နေ့မနက်ကပြစ်ခတ်မှုဖြစ်ပွားပြီးကျေးရွာအတွင်းလက်နက်ကြီးကြတဲ့အတွက်ထွက်ပြေးနေရတဲ့ဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတိမ်းရှောင်နေရပါတယ်။အဲ့ဒီစစ်ရှောင်တွေကိုထိုင်းဘက်ချမ်းကလက်မခံဘူးလို့စစ်ရှောင်တွေကပြောပါတယ်။တေဘောဘိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်လက်နက်ကင်တော်လိုင်းရဲ့အဖွဲ့တွေကတွားရောက်ဝိုင်းဝန်းပိတ်ဆို့ရာကနေစစ်ကောင်စီတပ်ဖက်ကကျေးရွာအတွင်းလက်နက်ကြီးအမြောက်များပြန်လည်ပစ်ခတ်တာကြောင့်ဒေသခံတွေအလုံးရင်ထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီပစ်တဲ့လက်နက်ကြီးတချို့လည်းထိုင်းနိုင်ငံဖက်ကြတာကြောင့်ထိုင်းရွာသားတချို့လည်းရှောင်နေရတာရှိပါတယ်။ KNU ဒူရခရိုင်အတွင်းမှာရှိတဲ့မြောက်ရီမြို့နယ်ထဲမှာယခုလစစ်ရေးတင်းမာလာတာကြောင့်တေဘောဘူဒိရခန့်အပါဝင်၄ကီကော်နဲ့ဖလူးကျေးရွာတွေမှာစုစုပေါင်းစစ်ဆောင်တပ်တောင်းခန့်ရှိနေပြီလို့လဲစစ်ဆောင်ကူညီပေးသူတွေထံကနေသိရပါဗျ
။မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရစတက်ကြီးပုံမှန်905ခါနဲ့ဒီဇင်ဘာ20ရက်နေ့ကအလုံးနဲ့ထောင်ဒဏ်နဲ့ချမှတ်ခဲ့ပြီးတဲ့နောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအချိန်အထိအမှုပေါင်း73မှုကိုတရားရင်ဆိုင်နေရတယ်လို့သိရပါတယ်။နိုင်ငံဝန်ထမ်းတွေအနေနဲ့အာဏာပြည်ဆိုင်ရေး CDM တို့ရှာမှုတွေမှာပါဝင်ပေးဖို့တိုက်တွန်းခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့စိတ်မရောထောင်အထူးတရားရုံးကနေထောင်ဒဏ်နဲ့အမိန့်ချမှတ်ထားခဲ့ပေမဲ့ရွေးကောက်ပွဲမှာမလျော်ဩစာအသုံးပြုတာမင်းမတမာမှုလုပ်ခဲ့တာဆိုတဲ့ရစတက်ကြီးပုံမှန်133ကပုံမှန်101စလုံးတွေနဲ့ဒေါက်တာအေးဆန်ကိုအမှုထပ်တိုးပြီးတရားဆွဲဆိုခဲ့တာလို့နိစတူတူကပြောပါတယ်အဲ့ဒါအပြင်အဂတိလိုက်ဆမ်းမှုတိုက်ဖြတ်ရေးဥပဒေပုံမှန်99နဲ့လဲဒေါက်တာအေးဆန်ကိုအမှု9မှုဖွင့်ထားပြီးတရားလိုပြတဲ့တေတွေကိုစစ်ဆေးပြီးဖြစ်တယ်လို့သိရပါတယ်
ချင်းပြည်နယ်ဖလန်းမြုံနယ်ဇီးဆန်ရွာမှာတပ်စခန်းချတာတဲ့စစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ချင်းအမျိုးသားကာကွယ်ရေး CNDF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်နေ့ညမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကတဦးကျဆုံးခဲ့တယ်လို့ PDF ဖက်ကလည်းတဦးကျဆုံးပြီး၂ယောက်ဒဏ်ရာရခဲ့တယ်လို့ CNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်တိုက်ပွဲကြောင့်ဇီးဆန်ရွာအပြင်အနီးကပ်မှာရှိတဲ့ရှာတော်စက္ကန့်မြောင်စုံစင်တော်စတဲ့ကျေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုစစ်ဘေးတိမ်းရှောင်နေကြရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာနဲ့ဆွေမျိုးရှိရာရွာဖက်ကိုတိမ်းရှောင်နေကြတယ်လို့ပြောပါတယ်
ရည်လန်းကျောင်းတွင်နေကုန်စီတဲခွင့်တွေပိတ်ထားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလဲဝါမြို့ကိုဒီဇင်ဘာ24ရက်နေ့ကစပြီးပြည်တွင်းရည်ကျောင်းပိုင်ရည်နေရအမည်ရှိတဲ့ဆက်ရည်ရင်နဲ့တပတ်တစ်ကြိမ်ပြေးဆွဲတွားမယ်လို့သိရပါတယ်အဲ့ဒီခီးစင်မှာခီးတဲ့တူကိုကြက်ငွေ1800သတ်မှတ်ထားပြီးအပတ်စဉ်တောက်ကြနေ့တိုင်းပြေးဆွဲတွားမှာဖြစ်ပါတယ်အရင်ကကြောက်တော်ပလဲဝရီကျောင်းလိုင်းတွေမှာခီးတဲ့တူအသွားပြန်ကြက်6000ခန့်ကုန်ကြတဲ့အတွက်အခုလိုစက်ရည်ရင်နဲ့ပြေးဆွဲမှုအပေါ်ကုန်ကြစိတ်တက်တာမှုဖြစ်တဲ့အတွက်ဒေသခံတွေကကြိုဆိုတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့မေလ28ရက်နေ့ကပလဲဝမြို့မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ကြောက်တော်ပလဲဝရီလမ်းကြောင်းကိုစစ်တပ်ကပိတ်ထားတဲ့ပလဲဝါမြို့မှာကုန်စင်းတုံးအပါဝင်73စီတွေအစမတန်မြင့်တက်နေတဲ့အတွက်ဒေသခံတွေအခက်အခဲရင်ဆိုင်နေကြရပါတယ်
ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာအရက်ဝင်တဲ့စစ်ကောင်စီတွေကဒေသတွင်းလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်ဒီဇင်ဘာလ15ရက်အောင်ပန်းမြို့အတွင်းဘုံနှလုံးပောက်ကွဲပြီးတဲ့နောက်ပိုင်းအရက်ဝတ်စစ်ကောင်စီတပ်သားတွေနဲ့ဒေသတွင်းပအိုးပြည်သူစစ်တို့ပူးပေါင်းပြီးမြို့တွင်လက်လည်နေတယ်လို့လမ်းတွေမှာလည်းသွာလာနေတဲ့သူတွေကိုတားဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ကြောင်းအောင်ပန်းဒေသခံတွေကပြောပါတယ်15ရက်နေ့ကစပြီးကနေ့ထိလူငယ်20ထပ်မင်းဲကိုဖမ်းဆီးသွားပြီးဖြစ်ကြောင်းအဲ့ဒီလူငယ်တွေဟာစစ်ရှောင်တွေကိုကူညီမှုပေးနေတဲ့လူငယ်တွေရက်ရွာအတွင်းပရဟိတလုပ်နေကြတဲ့လူငယ်တွေဖြစ်ကြောင်းအောင်ပန်းမြို့ခံတွေကပြောပါတယ်
အခုတင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုတာဝန်ယူသွားမှာဖြစ်တယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ခေါ် ရခိုင်လက်နက်ကန် AA အဖွဲ့ကမကြာသေးမီကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ရခိုင်ပြည်သူတွေကဘလို့မျိုးမြင်ပါသလဲ။ ULA အနေနဲ့ကရောတကယ်တာဝန်ယူနိုင်မလားဆိုတာကိုမောင်အေးကနေစူးစီးထားပါတယ်။
ရခိုင်မျိုးသားဖွဲ့ချုပ် ULA ထုတ်ပြန်ချက်မှာရခိုင်ပြည်သူတို့ရဲ့လုံခြုံရေးကိုတာဝန်ယူသောမေလို့ဖော်ပြထားတဲ့အပေါ်မြေပုံမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဥဖေသန်းကသူ့အမြင်ကိုခုလိုပြောပါတယ်
။ဘယ်ကလာမှာပါလဲ။အစိုးရအားကလေးရလမမင်းမြရာဒီဒီဘက်က ULA ဘက်ကအလုံးချင်းချုပ်ပြီးနေတာ။ဒါကြောင့်ဒီလမ်းကောင်းကြီးတို့ဆောင်ရနေတော့တွေ့ရ။သူနေနေပြီးမှတော့သူတို့ဒီအားနဲ့အိုရှိုးရေးတရားစီရင်ရေးကိုဆောင်ရွက်ထားနိုင်နေမယ်ဒီမှာတော့အားကြောင့်မတိကျချက်နာဟုတ်ပြည်။တဲ့ဒီလိုလုံးချုံမှုကြောင့်ဒီနေ့အချိန်နဲ့ကိုင်းတင်နေတာအပရာမီညာပြည်ပဒတိပြည်လာဖို့မလိုလဲဆိုတော့ပို့တော့နဲ့ဒီဘက်ကတပိုင်းဒီဘက်ကတင်ရဆက်မှာတိပြီးတော့ကျွန်တော်နားလေပါ
။ဒီဇင်ဘာလ18ရက်နေ့ကရခိုင်မြို့သားဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်မှာမရဝူးမြို့နယ်လောက်ကျောက်ရွာအနေရိသိမ်းပြည်စပောက်တွေမင်းရှုဖြတ်စီခံရမှု၊ဂွားမြို့ကမူလွန်ကျောက်တဆောင်မင်းရှုခံရမှုအပါအဝင်ကျောက်တော်မြို့နယ်တောင်ပွေကျေးရွာအနေမှာရခိုင်မြို့သမိုင်းငယ်တူအုပ်ကိုမူဆလင်နှုတ်ကမတင်းကြောင်းဖို့ကံရီမှုတွေနောက်ကွယ်မှာအဖွဲ့စစ်တစ်ခုကရေရေရှားရှိရှိလုံနေတယ်လို့သံသယရှိပြီးလူမျိုးရေးပဋိပက္ခတိဥတေလာမာကိုစိုးရိမ်တယ်လို့ဖော်ပြထားပါရယ်။မြောက်ဦးမြို့နယ်လွှတ်တော်မဲဟောဦးထွန်းသာစင်ကလည်းပြည်သူတို့ရဲ့လုံခြုံရေးကိုတာဝန်ယူမယ်လို့ ULA ထုတ်ပြန်ချက်အပေါ်သူ့အမြင်ကိုခုလိုပြောပါရယ်
။လက်တီကျွန်တော်တို့မေဘောင်အစီအစဉ်မှာ ULA AA ကဖြည့်ချုပ်ထားတဲ့နေမည်တချို့ရင်းနေပါတယ်။ညနေနေမှာပေါ်ပေါက်လာတဲ့သာသနာတချို့ကို ULA AA ကတာဝန်ယူပြီးကဆောင်လာဖို့ပေါ်ထုတ်လာဖို့လူခုမှုပြလာဖို့ဆိုတော့လေတော့မေဘောင်မှာတော့လက်တီအမှန်တကယ်ဖိုက်နေပါတယ
်။ဒီလိုဖြစ်ရက်တွေကြောင့် Rare တွေအတွန်းလူစိမ့်တွေဝန်ရောက်မှုကိုသတိထားဆုံးကြည့်ကြဖို့တိုက်တွန်းထားသလိုရခိုင်မြို့သားဖွေးချုပ်ကလည်းပြည်သူတွေနဲ့လက်တွဲကသေချာစည်းစိမ်ဖွာထုတ်ပြီးပြည်သူတို့ရဲ့လုံခြုံရေးကိုလည်းတာဝန်ယူသော့မှာဖြစ်တယ်လို့ဖော်ပြထားပါရယ် ULAA ရဲ့တရားရဲဌာနကစီရင်ရှရှမှုတွေမှာဗားလိုက်မှုနဲ့အာဏာအလွဲသုံးစားမှုတွေရှိနေတယ်လို့ဝေဖန်မှုတချို့ထွက်ပေါ်နေတဲ့အပေါ်မှာလည်းဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုစပြောပါရယ်အဲ
အချောင်းကကြားပါတော့ပါရယ်ဒီစိုက်ကောင်စီဤတော်စီရင်ရေးမှာပဲဖိုက်ဖိုက် ULA ဤတော်စီရင်ရေးမှာပဲဖိုက်ဖိုက်လောကဟာကောတော့ကအနေနဲ့ပေါ့အလုံးမရင်ဘယ်လိုလဲနေပြီးကပေါ်လို့မရပါတချို့ကလည်းအမားတစ်ဖက်ရှိကိုပုံကြီးရှိဆောင်ရတော့နဲ့အမားကိုပဲနေပြီးကအများကြီးထပ်ပါလို့ဆိုဖိုက်ပါ
ဒီဖြစ်ရက်တွေဟာတင်းငိနေတဲ့ရခိုင်ပြည်မှာလူမျိုးရဲ့ပဋိပက္ခတွေဖန်တီးပြီးဒေသအတွင်းစိုးရိမ်မှုတွေကိုရွေရွေရှိရှိဖန်တီးနေတဲ့လောက်ရတဲ့အဖြစ်ရခိုင်မျိုးသားဖွဲ့ချုပ်ကရှုမြန်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မျိုးနယ်တွေကအမျိုးသမီးတယောက်ကိုမတိန်ကျင်းမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားတယောက်ကိုထောင်ဒဏ်အနည်း20ချမှတ်လိုက်တဲ့ဖြစ်စဉ်ကဟန်ပြလှုပ်ဆောင်ချက်သာဖြစ်ပြီးတော့အဓိကအားဖြင့် move policy ဘိုင်းမှာပြောင်းလဲဖို့လိုအပ်နေတယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ကိုခိုင်မျိုးနယ်နန်းဖလွန်ကျေးရွာအုပ်စုဖာခတ်ကျေးရွာကကချက်မျိုးသမီးတယောက်ကိုစစ်ကောင်စီစစ်သားတယောက်ကနိုဝင်ဘာလ9ရက်နေ့ကမတိန်ပြုကျင့်ခဲ့တာပါအရေးအမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီကပြစ်မှုကျူးလွန်တဲ့ဖေခွန်အခြေဆိုင်ခမရ336ကစစ်သားမင်းမင်းဆိုးကိုဒီဇင်ဘာလ10ရက်နေ့ကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။အမှုနဲ့ပတ်သက်ပြီးတော့ကိုတိုင်သွားရောက်နားထောင်ခဲ့တဲ့ရမီရဖတယောက်က
တကယ်ပဲအပြစ်ကျူးလွန်တဲ့စစ်တီကိုမပေါင်းမဆဲအပြစ်ခံပေးပါတယ်။သူကကုတ်ခဲ့တဲ့တပ်ဖြတ်ကြီးကိုလည်းအပြစ်တကြီးဖြုတ်ပြီးတော့မှဒုတက်ကျအဖြစ်နဲ့အဲရထူးလျှော့ချပေးတဲ့အဖြစ်ကိုပေးတယ်။အဲပြီးတော့မှချစ်ချောင်းမှုကိုလည်းပေါ့လေသူရဲ့ဒီစစ်မှုထမ်းတနည်းလျှော့ချလိုက်တယ်။အဲ့လိုအပြစ်ခံကိုပေးတာကိုကျွန်တော်တို့သိရှိရပါတယ
်။အခုလိုမျိုးထောင်ဒဏ်ချမှတ်တယ်ဆိုတာကစစ်ကောင်စီအနေနဲ့သူတို့ဟာတာဝန်ယူမှုရှိတယ်ဆိုတာမျိုးနိုင်ငံတကာကိုပြန့်ချင်လို့လုပ်ပြတာဖြစ်တယ်လို့မြန်မာအမျိုးသမီးတမက BWU ရဲ့အကြံပေးဒေါက်တင်တင်ညိုကပြောပါတယ်
။ဒီကတော့ခုလိုမျိုးဒီမရင်းပြုကြည့်လိုက်တဲ့ပတ်သက်ပြီးထောင်နဲ့20ချလိုက်တယ်ဆိုတာကပြည်သူတွေရဲ့အရှိမရောပြည်နိုင်ငံတကာကားပါသူတို့အနေနဲ့ဒီလိုကိစ္စရမျိုးကိုအာတောင်းယူမှုတောင်းခံမှုရှိရှိနဲ့ဖြစ်ရှင်းတယ်ဆိုတာပြချင်တာပေါ့အဓိကတော့နာမည်လိုချင်တဲ့သဘောပေါ့နော် credit လိုချင်တဲ့သဘောပေါ့လေဒါလေးလိုပြလိုက်တဲ့အပေါ်မှာဘာမှထူပြီးတော့မှပြောင်းလဲသွားမှာလည်းမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်အပ်ဥပဒေတက်မတော်နီးဥပဒေတွေနဲ့အညီကိုခိုင်မြုတ်နယ်မြေခံတက်ထဲမှာစစ်ဆေးမှုတွေကိုလှုပ်ဆောင်ခဲ့ပြတဲ့နောက်အခုလိုမျိုးအရေးယူခဲ့တာလို့တမရကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်။ကချင်မျိုးသမီးအစည်းအုံထိုင်းနိုင်ငံခွတ်ကမိုးနေလီကကျူးလွန်သူကိုထောင်ဒဏ်ချမှတ်ရုံနဲ့ဒီလိုမျိုးမတိမ့်မှုတွေကရော့ကျသွားမှာမဟုတ်ကြောင်း
စစ်တပ်အနေနဲ့ policy ဘိုင်းကိုအဓိကပြောင်းလဲဖို့လိုအပ်တယ်လို့ပြောပါတယ်
။လိမ်မိုက်ဆိုင်ရာကြမ်းဖက်မှုဖြစ်တယ်ဆိုလို့ရှိရင် countdown တစ်ခုထင်းနေတော့တရားမျှတမှုဆိုတာမရှိဘူး။ဆိုတော့နောက်ထပ်ကျူးလွန်မှုမဖြစ်အောင်ဒါတွေကိုစစ်တပ်ချင်းမှ policy တည်ချာချာဆမှတ်ဖြစ်လို့ရတယ်။
စစ်ကောင်စီအနေနဲ့2021ခုနှစ်အာဏာမသိမ်းခင်ကရောအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပါအထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းသားပြည်နယ်တွေမှာအမျိုးသမီးတွေကိုမဒိန်းကျင်နာတွေကိုစစ်လက်နက်လိုမျိုးတုံးလာခဲ့တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ရှင်အခုဆက်ပြီးတဲ့ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ပြည်မြို့တောင်ဖက်သေဘောဘိုးကျေးရွာမှာစစ်ကောင်စီတပ်နဲ့ KNU ကရင်မျိုးသားစီရင်တပ်တို့ပစ်ခတ်မှုဖြစ်ပွားပြီးကျေးရွာသားဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတင်းရှောင်နေရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဇံကိုနောက်ထပ်အမှု3မှုထပ်တိုးလို့ထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအမှုပေါင်း73မှုတရားရင်ဆိုင်နေရပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ကြာတာရင်းညရဲ့နောက်ဆုံးရသတင်းအကြေအကျိုးကိုကိုဇော်ဝင်းလိုင်ကပြပြပေးပါမယ်ရှင်။
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာတာဖမ်းဆီးခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းတာနဲ့အကြံဖက်လို့ရအလုံးလုံးဝရပ်တန့်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့ရတယ်လို့အိန္ဒိယနိုင်ငံသားရေးအတွင်းဝန်ဟတ်စ်ဖာဒန်စရင်လာကပြောပါတယ်မြန်မာနိုင်ငံကိုနေရကြတရားဝင်အလို့သဘောရောက်လာတဲ့ခီးစဉ်အတွင်းတွေ့ဆုံမှုတွေမှာအတွင်းဝန်စရင်လာကအဲ့ဒီလိုအလေးနဲ့ပြောဆိုခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်ဒါအပြင်မြန်မာနိုင်ငံပြည်ပခပြည်လေအာဆီယံနဲ့စစ်ကောင်စီကြားသဘောတူညီမှုရရှိထားတဲ့အာဆီယံအခြေခံမူပေါင်း၅ချက်ကိုအိန္ဒိယကထောက်ခံကြောင်းနဲ့အဲ့ဒီမူပေါင်းတွေကိုအမြန်ဆုံးအကောင်အထည်ဖော်လိုက်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားရေးအတွင်းဝန်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာအနေဒီအစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကဒင်းတထောင်ဆေးရုံမှာအရေးပေါ်ခွဲစိတ်ကူတတ်မှုခံယူခဲ့ရကြောင်းဒီကနေ့စစ်ဆေးကြနာတဲ့နိုင်ငံတော်လျှို့ဝှက်ချက်နဲ့ဆွဲချက်တင်ထားတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်ပြီးခဲ့တဲ့အပတ်ယုံကြည်မတိုင်ခင်ကလေးကဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့ဥမာကြီးကင်ဆာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကုသမှုခံယူခဲ့ရတယ်လို့သူနဲ့နှိဆက်သူတူက VOE ကိုပြောပါတယ်အသက်80ကျော်ပြီဖြစ်တဲ့ဦးစိုးဝင်းရဲ့ကျမကြီးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးမသိရသေးပါဘူးအရေးပေါ် ICU ထဲမှာပဲကုသမှုခံယူနေရတယ်လို့ဒါသိရပါသေးတယ်ခင်ဗျာခင်ဗျာမော်စီစာကျေးရွာအောင်တရာမော်နှစ်အနားမှာရေကန်နဲ့ဆွန့်ပစ်ထားတဲ့နေရာမှာမနေ့ကဒီဇင်ဘာလ22ရက်နေ့ကမြေပြူကြခဲ့တာကြောင့်ပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာသူအလောင်းနှလောင်းကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေဒီကနေ့ထပ်မံတွေ့ရှိခဲ့ပါတယ်ဒီမိတိုင်ငယ်ကတလောင်းတွေ့ရှိခဲ့ပြီးဖြစ်တာကြောင့်အခုချိန်ထိသေဆုံးတဲ့သူက3ဦးရှိသွားပြီဖြစ်ပါတယ်တံမိုးအဖြစ်အမေရိကန်ဒေါ်လာတန်30နီးပါးရှိမဲ့မက်သဖက်ရမင်း193ကီလိုဂရမ်ကျော်ကိုကြားပြဖမ်းဆီးရမိခဲ့ကြောင်းထိုင်းအာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ဩစတြေးလျကိုတင်ပို့ဖို့ပြင်ဆင်ထားတဲ့မွေးရည်ဆေးတွေကို၄ချိန်10ကီလိုဂရမ်ကျော်ရှိတဲ့လက်ဝှေ့ထိုးလေ့ကျင့်တဲ့အိတ်55လုံးနဲ့မှဝက်ထားတယ်လို့ဆိုပါတယ်။ထိုင်းလာအိုနဲ့မြန်မာသုံးနိုင်ငံနယ်စပ်ရွှေတိရကန်ဒေသမှာဗတ်တမင်းထုတ်လုပ်မှုတွေဟာလွန်ခဲ့တဲ့နှစ်အနည်းငယ်တွင်တိုးမြင့်လာတယ်လို့ကုလသမဂ္ဂကလည်းပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုစုံဝင်းလိုက်ကပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashran Kelly နဲ့ Justin Twick တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ရဲ့ကြာတာရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ line 2 meter 19 25 30 minutes နဲ့ line length meter 190တို့ကနေအတန်လွှင့်ပေးခဲ့တာပါအခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ကြရတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါရရှင
်
This program has come to you